တ်တွေထဲမှာပေါ်ထွက်လာတဲ့သတင်းတွေကိုကြည့်ပြီးဒေါ်ဆန်းစုကြည်ကနေပြီးတော့ပညာရေးရန်ပုံငွေအတွက်အလူငွေကောက်ခံတဲ့အခါမှာစီးပွားရေးလုပ်ငန်းရှင်ကြီးတွေကနေငွေကြေးထည့်ဝင်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးစစ်အစိုးရနဲ့ရင်းနှီးခင်မင်နဲ့ဒီခရိုနီလုပ်ငန်းရှင်တွေရဲ့ငွေကြေးကိုလက်ခံရပါမလားဆိုပြီးအပြစ်တင်တဲ့ဝေဖန်တဲ့လေတံတွေကြားရပါတယ်ဒေါ်ဆန်းစုကြည်ကလည်းပဲဒါဟာဖြင့်စင်းရဲနွမ်းပါတဲ့ကလေးတငယ်တွေရဲ့ပညာရေးအတွက်တရားဝင်ရရှိထားတဲ့ငွေကြေးကိုလူလန်းနာမလို့လက်မခံနိုင်ကြမရှိဘူးလို့ပြန်လဲခြေပထားတာလဲကျွန်တော်တို့တွေးလိုက်ရပါတယ်။ဒီအပြင်ဒီမြန်မာနိုင်ငံတွင်းမှာသက်ဆိုင်ရာကနေပြီးတော့ခွင့်ပြုချက်မတောင်းခံမဲနဲ့ဆန္ဒပြတဲ့အတွက်ကြောင့်အဖမ်းခံရအရေးစီရင်ခံရတဲ့ကိစ္စတွေလဲကျွန်တော်တို့သတင်းထဲမှာတွေးရပါတယ်။အဲ့တော့ဒီလိုကိစ္စတွေကိုအခြေခံပြီးတော့ဆွေးနွေးသွားပါမယ်။အခုစကဝိုင်းမှာပါဝင်ဖို့ဖိတ်ခေါ်ထားတဲ့ဧည့်သည်တွေကတော့ဒီပြည်ထောင်နိုင်ငံလန်ဒန်မြို့မှာအခြေစိုက်တဲ့မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်လှုပ်ရှားနေတဲ့ BDC အဖွဲ့ Burma Democratic Concern ဒါရိုက်တာဦးမျိုးသိန်းကနေဒါနိုင်ငံမှာမြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်နှစ်ရှည်လများလှုပ်ပန်းပေးခဲ့သူဦးတင်မောင်ထူးဒါအပြင်ညူယောက်မြို့အခြေစိုက် Burma Today Internet သတင်းစာအေဒီတာချုပ်ဦးမြင့်လှိုင်တို့ကိုတယ်လီဖုန်းမှာမှာဖိတ်ကြားထားပါတယ်ဒီတော့ခုနစကားပလင်ခံထားခဲ့တယ်လို့ပဲဒီပညာရေးရန်ပုံငွေအတွက်ဦးတေစားဦးဆောင်တဲ့ဒီအဲပကံတို့အာရှဆိုင်းလန်းဖွံ့ဖြိုးရေးဘဏ်အဖွဲ့ AGD Bank အဖွဲ့တို့ကနေပြီးတော့ကြံ့ငွေသန်းပေါင်း900ကျော်လှူဒန်းခဲ့တယ်။ဒါအပြင်လည်းပဲ SkyNet ရုပ်သံလွှင့်မီဒီယာလုပ်ငန်းရှင်ဦးကျော်ဝင်းမိသားစုကဒေါ်အောင်ဆန်းစုကြည်ကိုရိုင်းထိုးခဲ့တဲ့ဇွဲတာကိုကြံ့ငွေ3400ကျော်ပေးပြီးတော့လေတံဆွဲသွားခဲ့တယ်။အဲ့တော့ဒီငွေတွေဟာဒီခရိုနီတွေရဲ့ငွေတွေမို့လို့မတန်ရှင်းလို့ဒါတွေကလက်မခံနိုင်ဘူးဆိုဝေဖန်ကြတဲ့စကားတွေ Internet တွေ Facebook တွေထဲမှာကျွန်တော်တွေ့ရပါတယ်။ဒီတော့ဒီကိစ္စရည်နဲ့ပတ်သက်ပြီးတော့ဘယ်လိုသဘောရရလဲဆိုတော့ဥမျက်နိုင်ကိုကျွန်တော်ဥစွာပြန်မေးပြလိမ့်ခင်ဗျဥမျက်နိုင်ရဲ့သုံးသပ်ချက်ကိုကြားပြသေ
းဟုတ်ကဲ့ခင်ဗျအခုပေါ့နော်ဒီမြို့သားဒီမိုကရေစီအဖွဲ့ချုပ်အတွက်ဟိုရမုံငွေထက်ခဲ့တဲ့ပုဂ္ဂိုလ်တွေကဟာလာဒီစစ်ပုဂ္ဂိုလ်ကြီးနဲ့ပူပေါင်းပြီးတော့စီဝါချမ်းသာလာတဲ့ဆိုတာတော့အားလုံးသိပြီးသားဖြစ်ပါတယ်လက်ရှိအခြေအနေကိုကျွန်တော်စဉ်းစားမိတဲ့တစ်ချက်ကတော့တိုင်းပြည်ကဆင်းရဲနေတယ်ပြည်သူကဆင်းရဲနေတယ်ဒီပုံကိုယ်ကြီးဒီမှာကျွန်တော်တို့ဟလာတိုင်းပြည်ထွက်တဲ့ပစ္စည်းတွေနဲ့သူတို့ချမ်းသာလာတယ်ဟလာဆောဟုတ်ပြီတိုင်းပြည်မှာပတ်စံမရှိဘူးပြည်သူတွေမှာပတ်စံမရှိဘူးဒီပုံကိုယ်ကြီးဒီမှာပတ်စံရှိနေတယ်ဆိုတော့တိုင်းပြည်အတွက်လိုအပ်တယ်ပြည်သူတွေအတွက်လိုအပ်တယ်ဟိုကျွန်တော်တယောက်တည်းအမြင်ပေါ့နော်ယူရိုသသပြောရလို့ရှိရင်အဲ့လိုလိုအပ်နေတဲ့အချိန်မှာဒီပုံကိုယ်ရဲ့ပတ်စံကိုကျွန်တော်တို့ပြန်သုံးတယ်ဆိုတော့ကျွန်တော်သုံးတယ်လို့မြင်တယ်ဆိုတော့တစ်ချိန်တည်းမှာပဲဒီလိုလူရဲ့ပုံကိုယ်ကြီးအနေနဲ့ကဟလာတို့တိုင်းပြည်မှာတို့တက်ဖို့လိုအပ်တယ်ပြည်သူတွေတို့တက်ဖို့လိုအပ်တယ်ကလေးတွေပညာတက်ဖို့လိုအပ်တယ်ဒီအတွက်တို့တိုင်းပြည်ကိုထူထောင်တဲ့အနေနဲ့ဟိုလှုပ်ပေးသင့်တယ်ဆိုတော့ဟိုအမြင်မျိုးကျွန်တော်ထင်တယ်ရှိမယ်လို့ယူဆပါတယ်အဲ့လိုဟိုဘောနော်ယူသသနဲ့လှုပ်ဖို့ဆိုရင်လှုပ်တယ်ဆိုတော့အဖြစ်မျိုးဆိုတော့ဟာတိုင်းပြည်အတွက်လည်းကောင်းတယ်အားလုံးအတွက်လည်းဟိုဘောနော်နတ်လူသားလူခေါ်တဲ့အဖြစ်မျိုးဖြစ်မယ်လို့ယူဆပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျဒီလူတွေကလည်းပဲစိတ်သဘောထားအမျိုးမျိုးပုံပုံရှိကြတာကိုဒီတချို့တွေကဆိုလို့ရှိရင်မချစ်မနစ်သက်တဲ့သူတွေမကြည်ပြူတဲ့သူတွေစီကနေပြီးတော့ဘယ်လိုထောက်ပံ့မှုမျိုးဘယ်လိုပံ့ပိုးမှုမျိုးကိုမှမယူဘူးအသက်သာအသေးခံသွားမယ်အငတ်ခံသွားမယ်ဆိုတော့အယူဆရှိတဲ့လူတွေနော်ရှိသလိုပဲတစ်ဖက်မှာဆိုလို့ရှိရင်လည်းပဲလူဟာအသက်ရှင်နေတဲ့ပြည့်မျောလင်းချက်ဆိုတာရှိနေမယ်မျောလင်းချက်ပြေဝဖို့အတွက်အသိပညာတတ်ပညာရှာဖွေရမယ်ဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်ပညာရဖို့တော့လိုအပ်တယ်ဆိုတော့အယူဆမျိုးတွေလည်းပဲရှိကြတာပေါ့ဒီလိုအစွန်းရောက်တဲ့အယူဆတွေအမျိုးမျိုးကြားထဲမှာအခုလက်ရှိမြန်မာနိုင်ငံမှာမရှိနွမ်းပါဆင်းရဲလွန်အားကြီးလို့ကြောင်းမနေနိုင်တဲ့ကလေးတငယ်တွေရဲ့အရေးအတွက်ဟာတန်းနဲ့ချီပြီးတော့ရှိနေပါတယ်အခုအစိုးရအကြောင်းနေမနေနိုင်လို့ပုံကြီးကျောင်းပညာရေးတွေမှာအခမဲ့ထောက်ပံ့နေတဲ့ကျောင်းတွေမှာဒီကလေးတွေဟာရနိုင်တဲ့နည်းနဲ့ပညာသင်နေကြရတယ်ဒီလိုအချိန်မှာခုနပြောသလိုငွေကြေးချမ်းသာကြွယ်ဝတဲ့သူတွေရှာနေထောက်ပံ့နေကြတာဟာမလွန်ပါဘူးเนาะဒီလိုငွေမျိုးကိုဓမြတိုက်တကိုးကိုးပြီးတော့ရလာတဲ့ငွေမျိုးမဟုတ်ဘဲနဲ့တရားဝင်ရရှိကြတဲ့ငွေမျိုးဆိုရင်ဘာဖြစ်လို့လက်မခံနိုင်စရာရှိမလဲဆိုပြီးတော့ညင်းတဲ့ထုတ်နေတာပါကဲပြောပါအောင်ခင်ဗျဦးမျိုးသိန်းရဲ့အမြင်လဲကျွန်တော်ကြားပြသေးဦးမျိုးသိန်းဘယ်လိုများသုံးသပ်မိလဲခင်ဗျဟု
တ်ကဲ့ခုနပြပြသွားခဲ့တယ်လို့ပါကျွန်တော်တို့ဒီပုံကိုယ်တွေပေါ့နော်ခရိုနီလို့ခေါ်တဲ့ခုနကသူအရာရှိကြီးတွေနဲ့ပူပေါင်းပြီးတော့စီးပွားရှာခဲ့တဲ့ပုံကိုယ်တွေသူတို့မတရားသဖြင့်ချမ်းသာလာတာမှန်တယ်သူတို့ရှိမှလည်းပတ်စံတွေအများကြီးရောက်နေတာမှန်တယ်ပေါ့ဆိုတော့အရင်တော့ကသူတို့အဲ့လိုလုပ်ခဲ့တယ်အခုကျွန်တော်တို့တိုင်းပြည်မှာဒဇုံတရားပြောင်းလဲမှုတွေရှိလာပြီနောက်ဒေါ်ဆန်းစုကြည်ကိုရင်လည်းဥဆောင်ပြီးတော့ဒီပညာရေးရံပုံကိုတွေပေါ့နော်မရှိနွမ်းပါတဲ့လူတွေအတွက်ကိုလုတ်ပေးနေတဲ့အချိန်မှာသူတို့ကတစုံတရာပါဝင်ပြီးတော့လှူဒန်းလာတယ်ဆိုလို့ရှိရင်တော့အဲကျွန်တော်အနေနဲ့ပုံကိုကြီးအမြင်ရဆိုလို့ရှိရင်လက်ခံသင့်တယ်လို့မြင်တယ်တခါဒါကဟိုမြန်မာနိုင်ငံအနေနဲ့ပါကဘာအဝန်းနဲ့ရှင်ပြီးကြည့်မယ်ဆိုလို့ရှိရင်လည်း ကျွန်တော်တို့ corporate social responsibility လို့ခေါ်ပါတယ်အတူကောက်ကတော့ CSR ပါဆိုတော့ခုနလိုပေါ့ဟိုတက်တော်တွေခုတ်လို့တက်တော်တွေပြုံးပြီးွားတယ်တက်လုပ်ငန်းနဲ့ဈေးဝါရှာတဲ့လူတွေမှာပြန်ပြီးတက်တော်တွေစိုက်ပြီးဖို့တာဝန်ရှိတယ်ခုနကဟိုစလိတ်ကုမ္ပဏီပေါ့ Marlboro လို့ဟာမျိုးပေါ့စလိတ်ရောင်းတဲ့အတွက်တို့ကအဆုတ်ယောဂါဆေးရုံတွေပြန်ဆောက်ပေးဖို့ပြီးသူတွေကတောင်းဆိုတာတွေရှိတယ်ထုံနှူးသူတာပဲပေါ့မြန်မာပြည်မှာလွန်ကြီးပွားချမ်းသာနေတဲ့ခရိုနီတွေကတို့မြန်မာပြည်မှာရှိတဲ့ဒီစင်းရဲ့နံပါတ်သူတွေအတွက်တစုံတရာပြန်လုပ်ပေးဖို့တို့မှာတာဝန်ရှိတယ်။ဆိုတော့အခြေခံအကျဆုံးကတော့ပညာရေးပါ။ပညာရေးအတွက်တို့တစုံတရာပြန်လုပ်ပေးလာမယ်ဆိုလို့ရှိရင်လေရတဲ့နည်းနဲ့ကျွန်တော်တို့လက်ခံသင့်တယ်ဆိုတဲ့မူကိုတော့ကျွန်တော်လက်ခံတယ်။ဒါပြင်ခုနလိုပေါ့တက်တော်တွေပြုံးပြီးရတဲ့ဟာမျိုးဆိုလဲပြန်ဆောက်ပို့ပြန်ပြီးတော့စိုက်ပေးဖို့တာဝန်ရှိတယ်ဆိုတဲ့ဟာကိုတော့ကျွန်တော်လက်ခံပါတယ်ခင်ဗျ
။ဟုတ်ကဲ့တွေးမြင်ကြမှာပေါ့ Facebook တို့ဘာတွေမှာလည်းပဲဝေဖန်ချက်တွေအမျိုးမျိုးရေးကြတာပဲလေ။ဒါတော့တို့ရှိတဲ့လူတွေကပေးတာဘာဖြစ်လို့ညင်းနေမလဲမင်းတို့ကဘလောက်ပေးနိုင်လို့လဲကဲဟိုမယူဘူးဆိုတဲ့လူတွေကရောဘလောက်အလူငွေထည့်နိုင်တယ်လဲစသဖြင့်အပြန်အလှန်အခြေချရေးနေတာတွေ့ရတာတော်တော်လေးပဲဟိုစိတ်ဝင်စားဖို့လဲကောင်းပါတယ်ခုနပြောလို့ပေါ့ဒီနိုင်ငံရာကြားမှာလည်းပဲเนาะအလှရှင်တွေအမျိုးမျိုးရှိကြတာပဲခုနကိုမျိုးသိန်းပြောသွားတာမှန်ပါတယ်စီးပွားရေးလုပ်ငန်းရှင်ကြီးတွေကစီးပွားဖြစ်ဖို့အတွက်တို့ကလည်းနီလန်းဖုံဝင်နဲ့တို့ကြိုးပမ်းကြတာပဲအဲ့တော့ခုနကပြောသလိုအာနာရှိတဲ့လူတွေနဲ့ပေါင်းဖက်ပြီးတော့ခရိုနီဘဝရောက်သွားတဲ့လူတွေလက်ရှိတာပဲဒီလိုလူတွေရှိရငွေကြေးထဲဝင်မှုတွေကိုအဲ့လက်မခံဘူးလက်ခံမယ်ဆိုတာအများအားအငင်းပွားကြတာပြောပါအောင်ခင်ဗျကနေဒါနိုင်ငံမှာနေနေတဲ့ကိုတမောင်ထုအနေနဲ့လည်းဘယ်လိုများမြင်မိလဲခင်ဗျအ
ခြေခံလူပိုင်းကတော့ကျွန်တော်ကဘူမျိုးတိန်တို့ဘူမျိုးလည်းပြောတော့လည်းတော်တော်များများတော့တူပါပဲဟိုကျွန်တော်တို့ကအလှည့်လက်ကျတဲ့လမ်းစဉ်တစ်ခုပေါ့နော်ကိုတော့ကျွန်တော်ရေးချယ်ဖို့လူလိမ့်မယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့ဒီမှာ DHC ကဟိုတစ်ဖက်ဆောင်နေသွားဖို့မဖြစ်နိုင်ဘူးပေါ့နော်အဲ့လိုမျိုးတစ်ဖက်ဆောင်နေသွားခဲ့မယ်ဆိုရင်လည်းကျွန်တော်တို့ကလူလာတဲ့ဟိုအခြေအနေတစ်ခုကိုကျွန်တော်တို့ဖန်တီးနိုင်မှာမဟုတ်တဲ့အတွက်ကြောင့်ပါအဲ့တော့ဒီပတ်စံနေလက်ခံနေဆိုတဲ့ကိစ္စပေါ်မှာပထမကျွန်တော်စဉ်းစားကြည့်တဲ့အချက်တစ်ချက်ကဥတည်ကြတော့နေတောင်ဆန်းစုကြည်တို့နဲ့ပတ်သက်မှုပေါ့နော်အခုမှပတ်သက်တာလားဟိုကျွန်တော်တလောလုံးကဆိုလို့ရှိရင်ဒီဥပဒေစာအင်တာဗျူးတစ်ခုလုပ်တာကျွန်တော်တွေ့လိုက်ပါတယ်ဒီ English လို့ကြီးပြီးတော့ဗောနမဂ္ဂဇင်းတစ်ခုမှာအတူပြောရတဲ့ရှုပ်အချက်လက်တွေကဗာလဲဆိုတော့1988 89 90လောက်ကလေးကသူအတော်စုနဲ့ပတ်သက်မှုရှိတယ်ဟိုသူ့ရဲ့ကားတွေဗာလဲတော့တော်စုကိုပေးတုံးတာတွေရှိတယ်တော်စုကိုသူအိမ်ကိုဖိတ်ခေါ်တာတွေရှိတယ်ဆက်တဲ့ရှင်ဗောနနောက်သူအခုနောက်ွယ်တနေအားနေပေးခဲ့တာတွေရှိတယ်ဆိုတော့ဟိုပြောစုတွေလည်းရှိခဲ့သူပါတယ်ဆိုတော့ကျွန်တော်တို့ကအခုရှိနေဒီကျွန်တော်မတိရသေးတဲ့အချက်ချက်ကသူပြောတဲ့စကားတွေကဘလောက်မှန်တယ်လဲတကယ်ပဲဒီအလိုမျိုးပတ်သက်မှုတွေနောက်ွယ်တခုကနေရှိနေခဲ့တာလားဆိုတော့လည်းကျွန်တော်တို့ပြည်စဉ်းစားဖို့လိုပါတယ်ဆိုတော့အခုရှိကမှာဒီပုဂ္ဂိုလ်တွေကအကူအညီပေးရှင်တယ်ပေးကြမယ်ဆိုတဲ့နေရာမှာဟိုတော်စုထောက်ပြတယ်လို့ပါပဲကျွန်တော်ဟိုပြန်ကြည့်ရတဲ့ချက်ကသူတို့ခရိုနီတွေဟုတ်တာတော့မှန်တယ်တော်တယ်သူတို့ကခုနဥက္ကမောင်ကြီးပြောခဲ့တယ်လို့မျိုးပဲဟိုတရားတက်ပြီးယူထားတဲ့ပတ်စံမှာဟိုခင်ဗျားရှိနေစားတွေကိုဟိုမတရားဟိုဟိုကြံစည်ပြီးခံပြီးတော့ယူထားကြတာလားသို့မဟုတ်ဒီအခွင့်အလမ်းတစ်ခုပေါ့နော်ဒီစစ်တပ်အရာရှိကြီးတွေနဲ့ပူးပေါင်းဆောင်ရွက်မှုပေါ်မှာဟိုဖြစ်ပေါ်လာတဲ့အခြေအနေပေါ်မှာပြန်ခတ်မရှိ monopoly ပေါ့နော်တခါတည်းတင်းတူးပြီးတော့ရတဲ့ပုံမှာစီးပွားရေးအောင်မြင်အောင်လုပ်ခဲ့ကြတာလားဒါတွေလည်းကျွန်တော်တို့ကသိချင်ကြည့်ဖို့လိုပါတယ်ဆိုတော့ဟိုအဖြစ်ရှိတယ်ဆိုတဲ့နေရာမှာလည်းပဲဟိုအဖြစ်ကခုနလိုမျိုးပေါ့နော်ဒီအဖြစ်ချမှတ်မှုတစ်ခုမလုပ်နိုင်ဘူးဒီကာလပတ်လုံးကြီးကတော့အဖြစ်ရှိတယ်လို့ကျွန်တော်ပြောဖို့ကတော့ခက်ပါသေးတယ်။ဒါတော့အခုတော့သူကလည်းဒီချက်ကိုသူကရှင်းရှင်းလင်းလင်းပြောထားတယ်လို့ကျွန်တော်နားလည်ပါတယ်။သူတို့ကိုဖြည့်ရှင်းခွင့်တော့ပေးရမယ်။သူတို့ကိုဟိုဟာ body fund ပေါ့နော်။သူတို့ကိုသူတို့ကပဲခွင့်ပေါ့။သူပါသူတို့ပါအားဒီလုတ်ခဲ့တယ်။ဘာကြောင့်လုတ်ခဲ့ရတယ်။ဘယ်လိုမျိုးတွေချက်ခဲ့တယ်။စတားတွေလည်းကျွန်တော်လေ့လာဖို့လိုပါတယ်။နောက်တစ်ချက်ကျွန်တော်ပြောရှင်တဲ့ချက်ကဒီကနလေးလံတင်မှုပုံစံမျိုးတွေပေါ့နော်။ဥပမာတော့သူရဲ့ဟို indie show တွေကိုရံငွေတရောင်းချတာဒီအဲ့ဒီနေရာမှာ process ပေါ့နော်ဘယ်လိုပုံစံနဲ့လုပ်ခဲ့တယ်လဲဆိုတာလည်းကျွန်တော်တို့ကြည့်ဖို့လိုပါတယ်။အဲ့ဒါလည်းဆိုတော့တစ်ခါမှကျွန်တော်တို့ကဘသူကဒီဟာကိုလေးလံသိမ့်ပန်းခွင့်ရှိတယ်မရှိဘူးဆိုတာကိုလည်းကျွန်တော်တို့ပြင်ကြည့်ဖို့လိုပါတယ်။အဲ့ဒါမျိုးတန်တက်ချက်တွေရှိခဲ့တဲ့ဟိုမပေါ်ပါဘူး။ကျွန်တော်ပြီးခဲ့တဲ့ဒီရံငွေပွဲတွေမှာကျွန်တော်ကြည့်ရတာလူတိုင်းဒီကဒါဟုတ်ပေါ့နော်။ဟိုသိမ့်ပြရပဲဖြစ်သိမ့်နေရပဲဖြစ်ချေပေါ့နော်။အဲ့လိုမျိုးဟိုပြစ်လို့ရတဲ့ပုံစံမျိုးတွေရှိခဲ့ပါတယ်။ဆက်တဲ့ခါမှကျွန်တော်တို့ကအဲ့လိုမျိုးအရင်ကတည်းကခုနီးလေးပြည့်ပြောဘလိုလူလေးပြည့်ပြောပေါ့နော်ဘလိုလူကဒီဒီရာကိုဝယ်ပန်းကြည့်ရှိဘူးဆိုတော့ကန်တဲ့ချက်ကြီးမရှိတဲ့အခါမှာလည်းတခါတခါမှကျွန်တော်တို့မမျော်မြန်းနိုင်တဲ့အခြေအနေတွေအခုလိုမျိုးအခြေအနေတွေရောက်လာတယ်လို့ကျွန်တော်နားလည်ပါတယ်။ဒါကြောင့်မလို့အားလုံးရှုံပြီးပြောရမယ်ဆိုရင်တော့ကျွန်တော်တို့ဒါကတော့ lesson တစ်ခုပေါ့နော်။ကျွန်တော်တို့သင်ခန်းစာတစ်ခုယူရမှာတော့ဖြစ်ပါတယ်။အခုရှင်ထဲမှာပဲတစ်ဖက်သက်ပေါ့ကျွန်တော်တို့ကဟိုလုံးဝ purely ပေါ့နော်လုံးဝဖြူစင်ပြီးတော့ ဟိုဘာမှအမဲဆက်အဆုံးမခံဘူးဆိုတဲ့အခြေအနေတစ်ခုကတော့ကျွန်တော်ထင်တယ်လက်ရှိအခြေအနေမှာတော်တော်ခဲယဉ်တဲ့အခြေအနေတစ်ခုကိုကျွန်တော်မြင်ပါတယ
်။ဒီခရိုနီဆိုတဲ့ဝေါ်ဟာရကအခုဒီဘက်ပိုင်းခေတ်မှာတော်တော်လေးလူတည်များတင်ရှားလာတာပါ။အာနာရှိတဲ့အစိုးရဘက်ကအရာရှိကြီးတွေကိုစီးပွားရေးလုပ်ငန်းရှင်တွေကလက်ဆောင်ပဏာတွေပေးပြီးတော့လုတ်ပိုင်권တွေရအောင်ကြိုးပမ်းကြတဲ့အခါမှာအကျိုးလူစီးပွားဘက်တွေလိုဖြစ်သွားကြတာဒီလိုတစိုးလက်ဆောင်ပေးပြီးအခွင့်အရေးယူကြီးပွားချမ်းသာလာကြတာကိုမတရားမှုဆိုပြီးတော့ယူဆတဲ့သူတွေကလည်းရှိလို့အခုလိုခရိုနီတွေကိုကန့်ကွက်ပစ်တင်နေကြတာဖြစ်ပါတယ်ဒီလိုပုံကိုမျိုးတွေကိုရှေ့တင်မှာလူတွေကဘာမှမပြောရကြပါမယ်လို့ကွယ်ရမှာတော့ဆက်ဆုပ်ယုံမုန်းကြပါတယ်ဒါပေမဲ့အဲ့လိုလူတွေထဲမှာခေတ်ကာလအခြေအနေအရကိုနဲ့ကိုမိသားစုကြီးပွားရကြီးပွားကြောင်းနီးလန်းရှာပြီးလုပ်ကြပါမယ်လို့ပြည်သူတွေပေါ်မှာစေတနာရှိတဲ့တလောက်ရှိတဲ့လူတွေလည်းပဲရှိကြပါတယ်။ဒါကသူတို့တွေကိုကျွန်တော်ကာကွယ်ပြီးတော့ပြောနေတာတော့မဟုတ်ပါဘူး။ဒီတော့ကဒီလိုပုံကိုယ်တွေထဲမှာစင်းရဲနွားပါနေတဲ့သူတွေကိုပြန်ပြီးတော့အ ਨੇ အပါအကျိုးပြုတ်ကျင်တယ်ဆိုလို့ရှိရင်လည်းပဲတားမြစ်ဟန်တားစရာတော့မလိုဘူးလို့လည်းပဲယူဆစရာရှိတာပေါ့ဗျာ။ခုနကတော့ပြောသလိုပေါ့ဗျာအစွန်းမရောက်အောင်ကျွန်တော်တို့စဉ်းစားဖို့တွေးခေါ်ဖို့လိုတာပေါ့နော်။ခုနကကိုမျိုးသိန်းပြောသားသလိုပါဒီ Philip Morris စေလိတ်ကုမ္ပဏီကြီးကဆိုလို့ရှိရင်သူတို့ရဲ့ secret တွေကိုကလေးကဘာတလောမှာကြော်ညာပြီးတော့လူတွေတောက်သုံးအောင်ဆိုအမျိုးစုံညှူဆွဲခဲ့တယ်။ဒီစိတ်လေးတွေတောက်တဲ့အတွက်ကြောင့်လူတွေအဆုတ်ရောဂါတွေဖြစ်ပြီးတော့သေတဲ့လူတွေလည်းသေကြတယ်။ဒါမှမဟုတ်တသက်သာအလုံးစင်းရဲဒုက္ခရောက်သွားတဲ့လူတွေလည်းရှိတယ်။ဒါကြောင့်မို့လို့ဒီစိတ်လေးကုမ္ပဏီတွေကိုပိတ်ပြရမယ်ဆိုတာမျိုးတောင်းဆိုလို့လည်းပဲဒါတော့မတရားဘူးလို့ထင်တာပေါ့ဗျာ။ထားပါတော့လေ။နော်ဒါကျွန်တော်တို့ပညာရေးဆိုတာကတော့စင်းရဲနွမ်းပါတဲ့ကလေးတငယ်တွေပညာတက်မြောက်ဖို့အတွက်လုပ်နေတာဒါအင်မတန်ကောင်းမွန်တဲ့မွန်မြတ်တဲ့အစီအစဉ်တစ်ခုဖြစ်နေတော့ကဒီအတွက်အလှငွေရတော့အမြဲတမ်းလိုအပ်နေမှာပါပဲမြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဒီဘောပင်ခဲနာစာအုပ်နော်ပြည့်ပြည့်စုံစုံမဝယ်နိုင်တဲ့ကလေးတွေအများကြီးရှိနေပါတယ်ဒီကိစ္စကိုကျွန်တော်တို့ခဏထားပြီးတော့စောစောကဟိုအစားအဝေးမှာကျွန်တော်ပြောခဲ့လို့ပါဒီဆန္ဒပြတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းနည်းနည်းလေးဆွေးနွေးကြပါတယ်ဒီမိုကရေစီရပြီဆိုပြီးတော့နော်ဒီမကျေနပ်ချက်ရှိတိုင်းမှာမိမိသဘောမိမိဆန္ဒနဲ့လှုပ်ရှင်စိတ်ပေါ်လာတိုင်းမှာတယောက်တည်းပဲဖြစ်ဖြစ်လူစုပြီးတော့ပဲဖြစ်ဖြစ်ဆန္ဒပြကြတော့မယ်ဆိုရင်တက်ဆိုင်ရာကနေပြီးတော့ခွင့်ပြုချက်တောင်းခံရမယ်ဆိုတာဒါကဥပဒေပိုင်းအရစည်းကမ်းထုတ်ထားတယ်ဆိုလို့ရှိရင်ဒီလိုပဲလုပ်ကြရတယ်လို့ဒီနားလည်တာပေါ့ဗျာဒီတော့ခင်ဗျားတို့အကုန်လုံးလည်းပဲဒီမှာအခုဆန္ဒပြပွဲတွေလုပ်တဲ့အခါမှာအင်္ဂလန်မှာဖြစ်ဖြစ်ကနေဒါမှာဖြစ်ဖြစ်အမေရိကန်မှာပဲဖြစ်ဖြစ်ဒီဆန္ဒပြပွဲတစ်ခုလုပ်ဖို့ဆိုလို့ရှိရင်တက်ဆိုင်ရာကိုခွင့်ပြုချက်တောင်းခံရတယ်ခွင့်ပြုချက်မတောင်းမဲနဲ့ဆန္ဒပြရင်အဖမ်းခံရတယ်ဆိုတာဒါတွေကဒီသက်ဆိုင်ရာကိုကျွန်တော်တို့အပြစ်ပြောလို့တော့လည်းမရဘူးပေါ့ခင်ဗျာဒီတော့ခင်ဗျားတို့အတွေ့အကြုံလေးတွေကိုလည်းပဲဒီနေရာမှာရှင်းတွေးပြီးတော့ပြောစေချင်ပါတယ်ဦးမြင့်လိုက်အရင်စပြောပါလားခင်ဗျာဒီဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့ဘယ်လိုဘယ်ပုံဖြစ်သင့်ဖြစ်တိုက်တယ်ဆိုတာလေးတွေနော်ကျန်တဲ့လူတွေလည်းပဲသိရတာပေါ့
ဟုတ်ကဲ့ခင်ဗျာဒီဆန္ဒပြပွဲတွေနဲ့ပတ်သက်လို့ပေါ့နော်ကျွန်တော်တို့ဒီနေရာမှာဟာလာလွန်ခဲ့တဲ့နှစ်တည်းကဖြစ်ခဲ့တဲ့ဟိုအကြီးအကျယ်ဆုံးဆန္ဒပြပွဲတစ်ခုနဲ့ကျွန်တော်ရှင်းတွေးပြီးတော့ပြောချင်ပါတယ်ဒီမှာ occupy wall street ဆိုပြီးတော့ဖြစ်တယ် wall street ဟလာဒီတစ်ကမ္ဘာလုံးရဲ့ stock market ကိုပေါ့နော်အဲ့ stock market ကြီးကိုပိတ်ပြင်မယ်ဟလာ stock market ကြီးကနေပြီးတော့လူတွေဆင်းရအောင်လုပ်တယ်ဆိုပြီးတော့ဆန္ဒပြကြပါတယ်တော့ဆန္ဒပြတဲ့အခါမှာအဲ့ wall street ထားမှရှိတဲ့ပညာတွေမှာနေရောညောဆန္ဒပြတယ်ဟလာဟိုရဲကထွက်ခိုင်းနေမထွက်ဘူးနေရယ်ဆန္ဒပြတယ်အဲ့နောက်ဆုံးအဲ့မှာဆန္ဒပြတဲ့လူတွေနဲ့ဟိုကသက်ဆိုင်အာဏာပိုင်တွေနဲ့ညှိတယ်ဒီလိုမရတဲ့အစိုးမှာဒီဒီသက်ဆိုင်ရာဒီမျိုးတော်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကနေပြီးတော့ဒိဋ္ဌနာပြရဲ့ပန်းချံပေါ့နော်သူပန်းချံကိုဝင်သိမ်းလိုက်တယ်ပေါ့နော်ဒီမှာစီးစုပ်တယ်လို့ခေါ်တော့သိမ်းလိုက်တယ်သိမ်းပြီးတော့နောက်ကျတော့သူပြန်ပါမစ်ပြေးတယ်ဆိုဆိုတဲ့ဘောကဟလာဟိုတမုတ်ပဲစီးဆိုတဲ့နေရာမှာကျွန်တော်တို့ကဟိုရင်တော့ဟလာဟိုပေါ့နော်လွတ်လပ်ရေးဖရီးဒမ်ပြရမယ်ဟိုအနာရှိတဲ့သူအဖက်ပြရမယ်ဒါကျွန်တော်တို့ activist ပေါ့နော်ကိုတက်ကြလေကြတဲ့လူတွေကအဲ့လိုပဲဟိုတွေးကြတယ်နောက်တစ်ခုကစစ်တပ်ကလည်းဟလာတော့ဟိုစပြောခဲ့တဲ့ democracy ဆိုလို့ရှိရင်စစ်တပ်ပြလာတဲ့ democracy ပြရမယ်ဆိုလို့ပြောတယ်ဆိုတော့ဒါကတော့ဟိုအဲမင်းကျွန်တော်နားလေတဲ့ဟိုဒီမှာအတိုင်းဝိုင်းကအမြင်ပေါ့နော်ဒီတော့မှာဒေတာကကြာတာလည်းပါတယ်အဲဒီ democracy ကိုကျွန်တော်သိတာရဲ့အမှကျွန်တော် democracy ဆိုတာကပေါ့နော်ဟလာဟိုအခုခုနကစီးနဲ့ကန်းနဲ့ဆိုတာမျိုးကျွန်တော်နားလည်ပါတယ်ပြီးတော့ကဟလာအခုပမာပြမာကဟိုအစိုးရလုပ်တိုင်းတို့ဟိုကန့်ကွက်နေမယ်ဆိုတော့ဟိုအမြင်မျိုးဖြစ်တာကတော့ကျွန်တော်မမှန်ဘူးလို့ထင်တယ်အစိုးရလုပ်တဲ့လူတွေအခုပြုပြင်တောင်းလဲနေတဲ့လူတွေကလည်းဟလာသူတို့မကြိုက်တာဟိုပေါ့မလုပ်နဲ့ဟလာဟိုပေါ့သူတို့မကြိုက်တာကိုလုပ်တိုင်းဟိုအရေးယူမယ်ဆိုရင်လည်းမဟုတ်ဘူးပေါ့နော်ဆိုတော့အခုလိုစကူးမှတ်ကူဟိုအခြေအနေမျိုးမှာတော့ ဟိုလက်ရှိအခြေအနေနဲ့ကိုက်ညီတာလေးကိုစဉ်းစားပြီးတော့လောက်ကြရတော့ပူပေါင်းမယ်နဲ့တွေ့တယ်။ဘာလို့လဲဆိုတော့ဟိုဒီလက်ရှိအခြေအနေကဗမာနိုင်ငံအတွက်အလွန်တတိထားရမယ့်အခြေပေါ့နော်။ဟိုချီလန်းတစ်ခုမှဟိုအမှားမခံနိုင်တဲ့အခြေအနေမျိုးမှာတော့အားလုံးကိုတော့တတိထားစီခြင်းနဲ့ဟာဗိုလ်ချုပ်ပြောခဲ့သလိုပေါ့ဟာလွတ်လပ်ရပြီဆိုပြီးတော့ဟိုလမ်းမပေါ်စီးဥထွက်လန်းလာမျိုးဖြစ်ရင်
ခြင်းနဲ့ဆိုရင်တစ်ဖက်ကလည်းပဲပြည်သူတွေအနေနဲ့ကစီကံစနစ်ချီကြီးနေကြဖို့လိုတယ်ဆိုတာကိုကျွန်တော်တို့ဒီညမှာဆွေးနွေးနေတာပါပြောပါအောင်ခင်ဗျအကူမျိုးသင်းရဲ့အမြင်လေးတွေနာနာမျိုးမှာစာနာပြကြတဲ့အခါမှာဘယ်လိုတွေဖြစ်ကြလဲဘာတွေလောက်ရလဲဘယ်လိုလိုက်နာရလဲဆိုတာလေးသိပြစေ
ဟုတ်ကဲ့ပါကျွန်တော်တို့ဒီ UK နိုင်ငံဆိုတာတော့အားလုံးသိတဲ့အတိုင်းပဲဒါဒီမိုကရေစီရဲ့တကယ်ကိုအုတ်မြက်ခိုင်တဲ့အတိုင်းပြည်တစ်ခုပါဆိုတော့ဒီနိုင်ငံမှာကျွန်တော်တို့ပြည်သူတွေစာနာပြခွင့်ရှိပါတယ်အစိုးရကလည်းခွင့်ပြုပါတယ်ဒါပေမဲ့ကျွန်တော်တို့ဆန္ဒပြမယ်ဆိုလို့ရှိရင်ချုပ်တင်ပြီးတော့ခွင့်ပြုချက်ယူရပါတယ်။ရဲရှိကိုကျွန်တော်သက်ဆိုင်ရာနယ်မြေကန်ရဲကိုကျွန်တော်တို့လမ်းပြီးတော့ရှောက်လာတင်ရပါတယ်။တင်တဲ့အခါမှာလည်းပုံမှန်အဖြစ်ကျွန်တော်တို့အချိန်ကိုလုံးလုံးလောက်ယူရပါတယ်။အနည်းဆုံးတော့တစ်ပတ်လောက်ယူရပါတယ်။အလွန်အလွန်အရေးကြီးလွန်းတဲ့ကိစ္စတွေမှသာကျွန်တော်တို့နေချင်းပြီးလှုပ်ဆောင်တယ်ဆိုတာရှိပါတယ်။ပုံမှန်အဖြစ်ကတော့ကျွန်တော်တို့တစ်ပတ်လောက်နှစ်ပတ်လောက်ကြိုပြီးတော့ကျွန်တော်တို့လမ်းပြီးတော့ရှောက်လာတင်ပြီးတဲ့အခါမှာကျွန်တော်တို့လမ်းပြီးတော့ရဲကိုလည်းကျွန်တော်ရှင်းပြရပါတယ်။ဘာကြောင့်ကျွန်တော်တို့ဆန္ဒပြမယ်။ပတုကိုဆန္ဒပြမယ်။လူအကြီးအတွက်ဘယ်နှယောက်ရှိမယ်။ကျွန်တော်တို့ကြွေးကြော်တာတွေကဘာတွေကိုကြွေးကြော်မယ်။ဘယ်နေရာလေးမှာတော့ဆန္ဒပြကြင်ပါတယ်။ကျွန်တော်တို့ရဲ့လူတွေရဲ့လုံခြုံရေးကိုကျွန်တော်တို့ဘယ်လိုလုပ်မယ်။အဲ့ဒါအကုန်လုံးကျွန်တော်ရှင်းပြရပါတယ်။အဲ့ညမှာအရေးကြီးဆုံးတစ်ချက်ကပေါ့လေ။အဲ့ဒါဘာလဲဆိုတော့ကျွန်တော်တို့ဆန္ဒပြတဲ့အခါမှာအကျမ်းမဖတ်ပါဘူးဆိုတာလည်းကျွန်တော်တို့ထည့်သွင်းပြီးတော့တင်ပြရလေးရှိပါတယ်။အဲ့ဒါပါလဲဆိုတော့တချို့ဆန္ဒပြပွဲတွေမှာဆိုလို့ရှိရင်ဝင်ပြီးဆန္ဒပြတဲ့လူတွေကထိမနိုင်ပိမရဖြစ်တာမျိုးရောပေါ့နော်အဲ့ဒါမျိုးကြီးဖြစ်တတ်တာတွေလည်းရှိပါတယ်အဲ့ဒါမျိုးတွေမဖြစ်အောင်လဲကျွန်တော်တို့ဆန္ဒပြပွဲကိုစီစဉ်ဦးဆောင်သူတွေကတာဝန်ယူပါမယ်ဆိုပြီးတော့လည်းပြောရပါတယ်ပြောပြီးတဲ့အခါမှာအဲ့ဒီရှောက်လာတင်တဲ့အခါမှာပေါ့ဒီဆန္ဒပြပွဲကိုတာဝန်ခံသူတွေကဒီဆန္ဒပြပွဲမှာဖြစ်ပေါ်လာတဲ့ကောင်းကျိုးဆိုးကျိုးကိုတာဝန်ခံရပါတယ်တကယ်လို့သာကျွန်တော်တို့ဆန္ဒပြရင်းနဲ့ပေါ့တခုခုအမှားယွင်းရှိခဲ့မယ်ဆိုလို့ရှိရင်တော့ကွာပေါ့နောက်ပိုင်းနောက်ပြဿနာနောက်ရှင်းပေါ့ကျွန်တော်တို့တွေကအရင်ဆုံးရင်းနဲ့ရှင်းရမှာဖြစ်ပါတယ်ဒါကဒီဒီမိုကရေစီလုံးသုံးလုံးကြီးတစ်ခုပါဆိုတော့ဒါကိုလည်းကျွန်တော်တို့အကြည်နဲ့ကြီးလဲလှုပ်ဆောင်ပါတယ်ခြိုက်လဲခြိုက်ညှက်တတ်ပါတယ်မြန်မာပြည်မှာလည်းအခုဒီမိုကရေစီလမ်းစဉ်ကိုစတင်ပြီးချက်သုံးနေတယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်ပါတယ်မြန်မာပြည်ပြည်သူတွေလည်းဒီလိုပဲမြန်မာမှာရှိတဲ့ဥပဒေပေါင်းတွင်းကနေပြီးတော့ဟိုလျှောက်လာတင်ခြင်းပေါ့နော်ခွင့်ပြုချက်တောင်းခံခြင်းနောက်ညှိညိနှိုင်းနှိုင်းလှုပ်ဆောင်ခြင်းတွေလုပ်ဖို့လိုမယ်လုပ်နေကြမယ်လို့လည်းကျွန်တော်ယုံကြည်ပါတယ်ဒါကကျွန်တော်တို့ဒီ UK နိုင်ငံရဲ့အတွေ့အကြုံကိုကျွန်တော်တင်ပြတာပါခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ခုနကပြောသလိုဒီကိုကနေပြီးတော့ဒီသက်ဆိုင်ရာကိုဘယ်လိုလုပ်မယ်လူဘယ်လောက်ရှိမယ်ဘာတွေကြွေးကြော်မယ်စသဖြင့်ဒီကိုဘက်ကအစီအစဉ်တွေအကုန်လုံးကိုတင်ပြပေးမယ်လို
့ဟုတ်ကဲ့
ဒီမြန်မာနိုင်ငံမှာအခုကျွန်တော်တို့ဖြစ်နေတဲ့ကိစ္စမှာတချို့နယ်မြေတွေမှာသက်ဆိုင်ရာရဲတပ်ဖွဲ့ကနေပြီးတော့ခွင့်ပြုချက်မပေးဘူးဒါကြောင့်မလို့ဇွတ်လုတယ်ဆိုတော့ဒီဟာကရောကျွန်တော်တို့တရားနည်းလမ်းကြမလားရဲကခွင့်ပြုချက်မပေးတာကိုဘယ်ကိုတိုင်မလဲเนาะရဲကခွင့်ပြုချက်မပေးတာကိုဇွတ်လုံမလားဆိုတာလည်းတွေးစရာတခုဖြစ်လာတာပေါ့ခင်ဗျဟု
တ်ပါတယ်ဟုတ်ကဲ့တော့ကျွန်တော် UK အတွက်ကြုံလေးနည်းနည်းလေးဆက်ပြီးပြောပြချင်ပါတယ
်ဟုတ်ကဲ
့ဟောပါဒီတချို့နေရာတွေမှာဆိုရဲကခွင့်မပြုတဲ့နေရာတွေရှိပါတယ်ဆိုတော့အဲ့ဒါမျိုးတွေဆိုလည်းတို့ကခွင့်မပြုဘူးဆိုပြီးတော့အကြောင်းပြန်ပါတယ်ဆိုတော့အဲ့လိုမျိုးခွင့်မပြုဘူးဆိုလို့ရှိရင်ကျွန်တော်ဇွတ်လုံလို့ရှိရင်တော့ကျွန်တော်တို့ကအဖမ်းခံရမယ်ဟိုအလုံးစုံတရားစွဲခံရမယ်ပေါ့နော်အဲ့လိုမျိုးအခြေအနေတော့ရှိပါတယ်ဆိုတော့ဒါကတော့သူသတ်မှတ်ထားတဲ့နယ်မြေနဲ့သူဥပဒေပေါင်းနေတဲ့ဆိုတော့နယ်မြေဒေသအလိုက်တော့ကွဲပြားမှုရှိပါတယ်အဲ့ဒါကိုကျွန်တော်တို့ပေါ့နော်ဆွတ်ပြီးတော့လုတ်လို့ရဟိုမရပါဘူးလုတ်ရင်လည်းဥပဒေချိုးဖောက်တာဖြစ်တဲ့ကျွန်တော်တို့တွေဒါတရားစွဲဆိုခံရမှာဖြစ်ပါတယ်ဒါ UK နိုင်ငံရဲ့အတွေ့အကြုံပါဆိုတော့မြန်မာနိုင်ငံမှာလည်းထူနီး၎င်းတော့ရှိမယ်လို့တော့ကျွန်တော်ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျကဲကိုတင်မောင်ထူးကောင်ပြောပါအောင်ခင်ဗျကနေဒါနိုင်ငံမှာကျွန်တော်တို့ဒီစာနာပြဝေတွေလုတ်တဲ့အခါမှာဘယ်လိုနေမှကြုံရတွေ့ရပါလဲ
ကျွန်တော်တို့ဒီပြည်တဲ့အချက်ကတော့အဖြစ်ပြင်ပေါ်မြို့ရီပေါ်မှာဒီမြို့ဒီ City Council ပေါ့နော်မြို့တော်ကောင်စီကနေပြီးတော့တိုက်ရိုက်ခိုင်းတာကိုကျွန်တော်တတိပြုနေပါတယ်ဟိုဒါကတော့တနည်းအားဖြင့်ဆိုဘိုင်လောပေါ့နော်ဒါမြို့တော်စီပင်တရားရေးကိုဒီဒီအားနဲ့ပတ်သက်ပြီးတော့ပါဝင်ခံခိုင်းနေဆိုတဲ့ပုံစံမျိုးတွေ့ရပါတယ်ဥပမာအရင်ကျွန်တော်တို့ကပြမယ့်နေရာပေါ့နော်ပြမယ့်နေရာတဲ့သူတို့စဉ်းစားတဲ့နေရာမှာအချိန်ကာလတစ်ခုကိုတတ်မှတ်တဲ့နေရာမှာလေအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်ဥပမာကျွန်တော်တို့ကတန်တမန်ရက်ွက်ဒီမှာဆန္ဒပြတာမျိုးတွေတန်ယုံတိဆန္ဒပြတာမျိုးတွေတက်တဲ့အခါမှာ ကျွန်တော်ကဆင်းဆင်းတို့ကိုနိုင်ကြတယ်လို့ရပိုင်းနေရှိပါတယ်။ဟိုမှာကျွန်တော်ကမြန်မာတိုင်းရှိမှာစနာတော်ပြမယ်ဆိုရင်ဒီနိုင်ငံတိုင်းဌာနတွေတည်ဖို့လိုပါတယ်။ဒီချိန်ထဲမှာပဲဒီ ဒီအဝဘဟိုကျွန်တော်တို့ကပူရင်းကြီးတဲ့နေရာဖြစ်တဲ့အတွက်ကြောင့်မလို့ဒီကျွန်တော်တို့ဒီဒေတာရေးရနေတခုတည်းနဲ့မပြမလုံလောက်ပါဘူး။အထူးသဖြင့်ဆိုတော့ကျွန်တော်တို့မှာပါလီမန်တွေပါဒီမှာပြမယ်။ဗာညာဆိုလို့ရှိရင်လည်းပဲကျွန်တော်တို့ကပါလီမန်ဆိုတော့အချီပူယူရတာရှိပါတယ်။ဥပမာကျွန်တော်တို့ဒီမြန်မာတိုင်းရှိမှာသနာတော်ပြမယ်ဆိုကျွန်တော်တို့တပတ်လောက်ရှိယူပါတယ်။ကျူကြီးကြောင့်ကြရတယ်။ခုန mala selesai mana, air anjir cenderung tinggal asir. Tapi paling nanti cara kerja pula, oh ini kira ni yang kita orang kerja cenderung ada pelau ni mianwa, na pelau cenderung tahu ngah juri siapa le. Tapi juri siapa kan juri mah, tapi ni nampak sendiri tu cenderung ni naah balik solo. Cenderung cenderung cara kerja mah tu pasi ni ada, oh naya tu ni dia, tu mesti dia beri le 24 hours, mana, na selain itu mah cenderung cang jalan ni suhi, cenderung di dah sendiri oh cang jalan dia balik. General di di dalam ni betul tu yes kan, general acang dia mudah kuli, so agak general condition mudah kuli sendal ni, general di ni awak general lama, dah awak general lalu jangan ni sebab tipi lagi awak, na, ada mula general nafsu sama lalu ya juga general tu ya lah, terus general ni macam mana le, condition ni juga le sebab general di constitution ni apa, na di tempat hari general tu ya lah, kerja ni lah, aku nak bantu ni riba, na, terus macam kita sana jalan juga tu je. Waduh, kunci saya lu dah lah sura ni ama. Atau kadang-kadang itu acang, cenderu acang jalan lagi sura pun dengan ni jual lagi cenderu jalan. So, ada apa lu pun kena buat ni dah sura. Acang jalan, kalau kunci saya yang ni yang ni, di dalam hobi cenderu tenen. Tapi udah ya kini sura ini ye parah, na. Tidak ada acang jalan sura ini kau tak kau pilih sura, na. Kau acang jalan ini sura kuya cenderu lola yang ni tercium lu. Tapi ada orang ni ni cenderu acang jalan udah ya acang jalan yang ni cenderu tenen.
Okay, kena. Okay. Jadi tu mana? Aku lalu beli. Kau tu jom ni di bawah biar itu jangan 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 luar malah ber di laut dan laut aite hari itu, no? Laut jam eh, ubi bawangnya ni beli. Tiada nila aja laut am eh. Di pinai cuaca muri, mata yang laut ada hari itu. Amnya dia, tiap-tiap naik boat tu. Tapi saya ni tiap boat tu aku. Seni tu jangan je. Jadi apa ni? Sana tiap naik boleh ber, amnya ilu barai. Sana biar agak lebih dah, kau yang mertaya kan ni ada di kau jenaruh. Tetapi yang aku tiang tu, dah sana biar jalan. Di roga dah lebih demokrasi nengah mah, si gusi yang mesro. Tetapi ni lah jalan ni, seni tu jalan sana biar nengah jawab di lupa jenaruh sudah sama pokoknya. Eh lo jenaruh jalan ni jengah aku pilih ni baiknya. Eh lo, pamnya tu caca, oh, jenis cakap lo biar jenaruh nasi bade de, kau mian biar jenaruh nasi bade.
Oh, okay, ni aku bawa di ni sini tu ada jalan tu, cuma ni tu ada ni tu yang sini. Kalau sini ni jalan apa? Jadi cuma di jalan ini tu, yang tu tu sih di sana tu, cuma ni mana? So kalau di bawah aku jalan ni apa? Lepas tu dia tu, dia aku tu mula aku fikir fikir. Jualnya hanya mahuk fusa niuro, aku alam nadi ni, nadi aku pernah alam tu jalan aku di bini mana? So Sebab orang jenaruk kita sih jenaruk ni naik jenaruk tu ini lah kan jenaruk di suau jenaruk edb jenaruk lah tetapi tu satu ni tak kira mahuk ni jenaruk di kucing ya jenaruk tadiu piama tu kau ni kucing cipta bono di dua luar dalamu jenaruk jenaruk kan saja jenaruk di mana niawa dah terbalik ni.
Okay, kena. Kau mahu tanya kena. Ni kau jual ni jenis yang biasa.
Okay, lah. Oh, guna apa tu lupa? Kroni suragaro, umi ma bima, um napai ma bawa, no, masih tenau. Terus tu, aku lalu sedih, penyayi lupa lalu tu, pihon lebi atau tawon jualan ke samjuri garo, jenaruh, dahaga lakukan dene ni thama si barai. Masa umi ma bima terus sedih, upai lalu hamjuri garo masih tenau bu. Guna garo, tegelu senap jam banyak terus sedih, jenaruh garo di ubri jauh ya bawa, no, di ubri jauh ya garo lebi jenaruh senap jam boleh season dene, asuhi ada yang lupa dene, lalu dah jenaruh terlalu garo tempia jemarai kena.
Okay, kena. Kau tu mahu tuok kena. Jangan jauh leh.
Okay, kena. Oh, jenar lo. Oh, tadi tu jenar lo. Amalia tu kalau sabi ya dia apa? Memang asal ini tu ok ni tu jenar jenar le sabi tu jawa. Atau sini mah ada jenar luka. Tarel lo jenar luka. Gosi bulu le. Jenar panai si bulu le. Ikan dah ingu kiri pon. No, jenar lo. Atau kudu sih nai le. So ino. Nai ni ni lo jalan kau ni tu jenar temar.
Oh, ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကျွန်တော်တို့ဒီဆွေးနွေးချက်ကြီးဒီသုံးသပ်ချက်နေတဲ့ဘက်ဒီနေ့စကားဝိုင်းကိုညီကုန်းချုပ်ပြရစေအခုပါဝင်ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်ပြည်ထောင်နိုင်ငံခြေဆိုင် BGC Burma Democratic Concern အဖွဲ့ဒါရိုက်တာဦးမျိုးသိန်းဒါအပြင်ကနေဒါနိုင်ငံမှာအခြေဆိုင်နေတဲ့နှစ်ပေါင်းများစွာမြမအရေးလှုပ်ရှားလာသူဦးတင်မောင်ထူးနဲ့နယူးယောက်မြို့အခြေဆိုင် Burma Today Internet သတင်းစာအက်ဒီတာချုပ်ဦးမြင့်လှိုင်တို့ကိုကျေးဇူးတင်ရှိကြောင်းပြောကြားပါရစေခင်ဗျာတော်တာရှင်အပေါင်းလဲကိုစိတ်နှပြချမ်းမွှေးလန်းကြပါစေ